မြန်မာနိုင်ငံကိုဝိတ်ကပ်ယောဂါကာလအတွင်းဆက်ရောင်အလုပ်ယုံတွေရဲ့အလုပ်တမာ 8,000 ကျော်လောက်ယောဂါပိုကူးဆက်ခံထားရတယ်လို့အလုပ်တမာအရေးလှုပ်ရှားသူတွေကပြောပါတယ်။ကျမအကနွန်ပါ။ကပ်ယောဂါကာကွယ်ထိန်းချုပ်ရေးတတ်မှတ်ချက်တွေနဲ့ကိုင်းညီတဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ကြောင်းခွင့်ပြုလိုက်ပြီးနောက်တိုင်းနယ်ပြည်နယ်ဆက်ရောင်တချို့မှာယောဂါကူးဆက်မှုတွေဖြစ်ပေါ်လာပါတယ်။ကိုဝိတ်ဒုတိယလှိုင်းကာလမှာအလုတ္တမဝန်ကြီးဌာနအလုတ္တမအရေးလှုပ်ရှားသူတဲ့အပါအဝင်သုံးဖို့ဆံရဆွေးနွေးရမှာဝန်ကြီးဌာနကပေးတဲ့စာရင်းအရယောဂါပိုကုဆတ်ခံရတဲ့အလုတ္တမပေါင်း 8,000 ကျော်ရှိတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုတ္တမသမ္မတများအဖွဲ့ချုပ်လက်ထောက်အထွေထွေအသွင်ရေးမှူးသောဖြိုးစန္ဒဆိုကပြောပါတယ
်အလုတ္တမဝန်ကြီးဌာနကပေးတဲ့စာရင်းအရဒါကျွန်တော်တို့ကိုပြည်ထောင်စုဝန်ကြီးရောနောက်ပြီးတော့လူမှုဖလုံရေးအဖွဲ့ကပေးတဲ့စာရင်းကတော့အလုတ်သမားတွေကြားထဲမှာကိုကူးဆက်ခံရတဲ့သူက 8,000 ကျော်သွားပါပြီပထမလိုင်းမှာဆက်ရုံအလုပ်ရုံမှာတိတ်မရှိခဲ့ဘူး300ကျော်လောက်ပဲ confirm cases ရှိခဲ့တာဆိုတော့အဲ့အခါတုန်းကဆက်ရုံအလုပ်ရုံမှာကကျွန်တော်တို့တွေ့ရဆိုတာကတယောက်စားနှစ်ယောက်စားပဲတွေ့ခဲ့တာပေါ့နော်အခုဒီဒုတိယလိုင်းမှာကျတော့ကျွန်တော်တို့ဒါအလုတ်သမားဝန်ကြီးဌာနကနေပြီးတော့ကျွန်တော်တို့သုံးဝင်းဆိုင်မှာပြောကြားတဲ့သတင်းရတော့ 8,000 ကျော်သွားပြီ
ဆက်ရုံတွေမှာကိုဝေကူးဆက်ခံရတဲ့အလုတ်သမားတွေပိုးတွေ့လူနာနဲ့ထိတွေ့ခဲ့တဲ့အလုတ်သမားတွေအလုတ်မစင်းနိုင်တဲ့ကာလအတွင်းမှာဆက်ရုံကလောက်ခလက်စာဖျက်တော့တာလူမှုဖူလုံကျေးခန်းစားခွင့်အပြည့်အဝမရတာတွေလည်းရှိနေတယ်လို့အလုတ်သမားလှုပ်ရှားသူတွေကပြောပါတယ်။ကုန်ထုတ်နဲ့ဆက်မှုလက်မှုအလုတ်သမားများအဖွဲ့ချုပ်ကအဖွဲ့ဝင်တွေမှလည်းအတိပြုလူနာဖြစ်သွားသူကိုစည်ရင်ပြုထားတာကူးဆက်သူပေါင်း140ကျော်ရှိပြီးကူးဆက်ခံရတဲ့အလုတ်သမားအများစုမှာကအတူစီချင်းထမင်းစားချင်းမှာကူးဆက်ခံရတယ်လို့ယူဆရကြောင်းစည်ရင်ပြုစုထားသူ IWFN တာဝန်ခံဦးမင်းသိန်းဟန်ကပြောပါတယ
်ဆေးရုံမှာကျွန်တော်တို့ဒီ positive ဒုနာ143ဦးပေါ့နော်ရှိထားတာထမင်းစားတော့မှာထမင်းအတူစားကြတဲ့ခါမှာဟိုသူတို့အဲ့ဒီကနေပြီးတော့မှာဖြစ်နိုင်ခြေများရည်လို့ပြောတာနော်ဒီကြကြတော့အဲ့ရကူးရလို့တော့မဟုတ်ဘူးကောနော်ဒါပေမဲ့ positive လူနာရှိတယ်အဲ့ positive လူနာ ਨੇ ဒီတယောက် ਨੇ ထမင်းတူစားတယ်ဆိုတော့သူက positive ဖြစ်သွားပြီးတော့ quarantine ဝင်သွားပြီးရဲ့ရဲ့အနေငယ်တည်းမှာပဲသူနဲ့တူထမင်းစားခဲ့တဲ့သူက positive ထပ်ဖြစ်တယ်ပေါ့ဒါဆိုသူနဲ့တူထမင်းစားလို့ကူးရလို့ကျွန်တော်တို့ကဟိုယူစားတာပေါ့နော
်လိုင်းဒါယာမြို့နယ်မှာဒီကနေ့အထိကိုဝေယောဂါပေါ်အတိပြုလူနာ3532ဦးထဲမှာဆက်ရအလုတ္တမတွေက1200ကျော်ရှိနေတာကြောင့်အလုတ်ရှင်အလုတ္တမတွေကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံအတိုင်းလိုက်နာကြဖို့လိုအပ်တယ်လို့မြို့နယ်ပြည်သူ့ကျန်းမာရေးနယ်ကုသရေးဦးစီးဌာနမှဒေါက်တာမြင့်မြတ်နှင်းကတတိပေးပြောဆိုပါတယ
်အလုတ်ချိန်မှာပေါ့နော်မတ်တက်ဖို့နဲ့လက်ခဏခဏဆေးဖို့ပေါ့နော်အဓိကကျမတို့ကအလုတ်ချိန်မှာပေါ့နော်ထမင်းစားတဲ့ချိန်မှာဟိုပါတယောက်နဲ့တယောက်ပေါ့နော်ထမင်းတူတူမစားဖို့ပေါ့နော်အမသမီးစားတဲ့အချိန်မှာကြာကျမတို့ကမဆစ်ဘလို့မတက်လို့မရဘူးလေ။အကားလို့ဆုံပြောပြီးတော့မစားဖို့ပေါ့နော်အမ။အဲပြီးလို့ရှိရင်ဘလို့လောက်အောင်တက်နေလို့ရှိရင်စီဆက်ရုံလုံရုံပိုင်ရှင်ကြီးကမနှချင်းဆိုင်ပြီးတော့အလုံးမလုံးစေဖို့ပေါ့နော်။လုံသမားတွေကိုပေါ့။ဒါကြလို့လောက်ရမယ်ဆိုလို့ရှိရင်လည်း6ပေလောက်ခွာပြီးတော့ဟိုပါဖစ်ရှိပေါ့နော်။မဆစ်မကပဲနဲ့ဖစ်ရှိကတက်ပြီးတော့တို့ဖို့အတွက်ကျမတို့ကအကြံပြုပါတယ်ပေါ့နော်။နောက်တစ်ခုကကြတော့ဆယ်ရီစီးတဲ့အချိန်မှာလည်းပေါ့နော်။ကျမတို့သတ်မှတ်ထားတဲ့ပုံစံလေးတွေရှိတယ်ပေါ့နော်။လိုက်နာဖို့အတွက်အကြံပြုချင်ပါတယ်မကြီးနော်။
ဆက်ရောင်တွေမှာအကျော်ပိုးလုတ်တဲ့ကားတွေမှာလဲလမ်းညွန်ချက်တွေကိုလိုက်နာမှုအားနည်းနေရတဲ့ရှိသလိုလုပ်ငန်းခွင်မှာလဲတတ်မှတ်ထားတဲ့အကွာအဝေးအတိုင်းအလုပ်လုပ်ဖို့အားနည်းနေဆဲဖြစ်တာကြောင့်ယောဂါကူးဆက်မှုအန္တရာယ်ကြုံတွေ့နေရတယ်လို့လဲပြောပါတယ်။အလုပ်သမားတွေယောဂါကူးဆက်မှုနှုန်းမီးတက်လာနေတာကြောင့်ဆက်ရောင်အလုပ်ရုံတွေကိုစစ်စစ်ထိန်းချောင်းပေးဖို့အလုပ်သမားတွေနဲ့အလုပ်သမားအရေးလှုပ်ရှားသူတွေကတိုင်ကြားခဲ့ပေမဲ့တာဝန်ရှိသူတွေကဖြေရှင်းပေးတာမရှိသေးဘူးလို့အလုပ်သမားတွေကပြောပါတယ်။ကိုဝေယောဂါကူးဆက်မှုတွေကိုကာကွယ်ထိန်းချုပ်ဖို့ကူးဆက်မှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်နေရာတချို့မှာအိမ်ပြင်မထွက်ရအမိတ်ထုတ်ထားပေမဲ့ဆက်ရောင်အလုပ်ရုံတွေကိုတော့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့အညီလောက်ကင်ခွင့်ပြုထားတဲ့အချိန်ထဲမှာပဲအခုလိုအတိပြုလူနာဖြစ်သွားတာပါကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်